ားရှင်များအားလုံးမင်္ဂလာရှိတဲ့ခါတမယဖြစ်ကြပါစေ။ဒီနေ့မှာတော့ VPN သောတာရှင်များကိုဗဟေတိကဗျာတပုတ်အရင်ဖတ်ပြပါမယ်။ပြီးရင်တော့ကဗျာရဲ့အဖြေကိုကျမတို့အတူတူခမန်းဖြေဆိုကြပါမယ်။ကျမဟာလှပတဲ့ပန်းလေးတစ်ပွင့်လိုလမ်းဘေးမှာပုန်းအောင်နေပါတယ်။ကျမဟာရှော့နော်နေတဲ့မှာလဲပုန်းကွယ်နေတတ်ပြီးမိုးရွာတဲ့အခါရွေးရှာသွားတတ်ပါတယ်။ကျမဟာတိတ်ဆိတ်စွာနေလေးရှိပြီးပောက်ကွဲပြီးဆိုရင်လဲအတန်ကျကျအော်တက်သေးတယ်။ကျမဟာတိတ်တဆိတ်အန်ရဲကိုလွှဲထားတဲ့အတွက်ကျမကိုထိမိတဲ့သူတိုင်းဒဏ်ရာရနိုင်တယ်။ဒါကြောင့်ကျမအနာကိုဘသူမှမလာစေချင်ဘူး။ကျမကိုဘသူမှလာပြီးမထိကန်စေချင်ဘူး။ဒါဆိုရင်ကျမကဘာပါလဲ။ဒါကတော့ဗဟေတိကဗျာကိုဖတ်ပြပေးသွားတာပဲဖြစ်ပါတယ်။ဗဟေတိကဗျာရဲ့မိခွန်းကကျမကဘာပါလဲတဲ့။အဖြေကိုတော့ခဏနေကြရေးပြောပြပေးသွားမှာဖြစ်ပါတယ
်။ကဗျာတပုတ်မှာဗဟေနိအမေးဖြေပါဝင်နေပြီဆိုကြတဲ့အတိကဗျာဟာစိတ်ဝင်စားစရာကောင်းနေပါပြီ။ပြီးတော့ကဗျာရဲ့အဖြေကဘာဖြစ်မလဲဆိုတာကလည်းသိချင်နေပါပြီ။ခုလောက်ဆိုရင်နားဆင်နေကြတဲ့သူတွေစီမှာလည်းအဖြေတချို့ရှိနေလောက်ပြီလို့ထင်ပါတယ်။ကဲအဲ့ဒီတော့ဒီဖေးနိကဗျာကိုကျွန်တော်တို့အတူတူအပြည့်ညှိကြကြရအောင်လားခင်ဗျာ
ဟုတ်ကဲ့ကျမဖတ်ပြသွားတဲ့ဗဟေတိကဗျာရဲ့အဖြေကတော့မြေမြုပ်မိုင်းပဲဖြစ်ပါရဲ့ရှင
်ဒီကနေ့ပေါ့ကတ်စ်မှာတော့မြေမြုပ်မိုင်းအနေနဲ့ပတ်သက်ပြီးတော့ဒီကောင်းစရာတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ
်ကဲဒီလိုပြောရင်ရိုးရှင်းလို့မှထင်ရပါမယ်မြေရားဆိုတာလူသားတို့ရဲ့ကဘာဝုစကလေးကတန်မိုးအရှိဆုံးအရာတစ်ခုပါ။မြေယာဟာစိုက်ပျိုးရေးရဲ့အခြေခံဖြစ်ခဲ့လို့လူအဖွဲ့အစည်းတွေတည်ထောင်နိုင်ခဲ့တာမြို့ပြတွေတိုးတက်လာခဲ့တာပဲဖြစ်ပါတယ်။မြေကြီးကကျမတို့ရဲ့အတိတ်ပစ္စုပန်အနာဂတ်အားလုံးကိုအမြင့်တွေထားပေးတဲ့အိမ်ပါပဲ
။မှန်ပါတယ်ခင်ဗျာ။ဒါပေမဲ့လူတွေဟာလက်ရှိမှာရရှိနေတဲ့အရာကိုပို့ပို့တနံသဘောထားတတ်ကြပါတယ်။နေရာကောင်းကိုအဆုံးမရှိတဲ့အရေးမြစ်တစ်ခုလို့သုံးဆွဲနေခဲ့ကြပြီးဒီကြုံမှဒုက္ခကြုံမှပဲမိယာရဲ့တကယ့်တန်ဖိုးကိုနားလေတက်ကြတာပါဒီနေ့လိုပဲစည်ရတန်းမြေမြုံမိုင်းရဲ့တန်တွေကြောင့်မြေကြီးကိုပြန်လည်ကုစားရတဲ့အခါမှသူ့ရဲ့တန်ဖိုးကိုပိုးပြီးတည်လာကြရတာပါမြေမြုံမိုင်းရှင်းလင်းတဲ့အခါမှလူသားတွေကခင်မစ်ဆက်ပစ္စည်းကြီးတွေနဲ့စူးစမ်းနေကြပြီးမြေတစ်ခါတလေကြတော့အကြီးမားဆုံးသောကုညီမှုကိုအငယ်ဆုံးသောသူရဲကောင်းတွေစီကရတတ်ပါတယ
်အဟောဆရာကောင်းတဲ့ပုံမြင်လေးတစ်ခုကတော့အာဖရိကတိုင်းမှာစခဲ့တာပါအပူပိုးလို့ခေါ်တဲ့ဖွဲ့စည်းတစ်ခုဟာအာဖရိကကျွတ်ကြီးတွေကိုလေ့ကျင့်ပေးခဲ့ပါတယ်။ဒီကျွတ်တွေမှာအာယုံခံနိုင်စွမ်းအကောင်းနဲ့နှာခေါင်းရှိပါတယ်။သူတို့ဟာမြေမြုပ်မိုင်းထဲကရန်နံကိုအလွန်တိကျစွာရှာဖွေနိုင်အောင်လေ့ကျင့်ထားတာပါ။ Hero rats, hero rats,
armed with tiny claws. စဉ်းစားကြည့်ပါ။ဒီ hero rats သူရဲကောင်းကျွတ်လေးတွေဟာရွေစားသေးငယ်တော်လေးပဲသူတို့ရဲ့အနံ့အာယုံခံနိုင်စွမ်းကြောင့်အပေါက်ကွဲပဲကြံရှိနေသေးတဲ့မြေမြုံမိုင်းများစွာကိုရှာဖွေပေးပြီးအသက်ပေါင်းများစွာကိုကယ်တင်တဲ့အလုပ်ကိုလုပ်နေကြတာပါ။ဒါဟာကျွန်တော်တို့တတိမထမီးရဲ့တရဝါတကောင်ကမြေကြီးရဲ့ဒဏ်ရာတွေကိုကုစားပေးဖို့အဓိကတော့ချက်ဖြစ်လာတဲ့ခေတ္တတဏ္ဍာရီတစ်ခုပါပဲ။ဒါပြင်မြေမြုံမိုင်းနဲ့ပတ်သက်ပြီးလက်ရှိနမူနာယူဆရာနိုင်ငံတနိုင်ငံရှိနေပါတယ်။အဲ့ဒီနိုင်ငံကတော့ကမ္ဘောဒီးယားနိုင်ငံပဲဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံကိုတစ်ချက်လောက်လေ့လာကြည့်လိုက်ကြရအောင်နော်ခင်ဗျာ
စစ်ပွဲတစ်ပွဲပြီးဆုံးသွားတဲ့အခါမှာကဘာမီဟာအရင်လိုမဟုတ်တော့ပါဘူးထွက်သက်ကိုပြန်ရှူထုတ်ဖို့အချိန်ကြာမြင့်စွာယူရပါတယ်ပြီးတော့ကဘာမီရဲ့မျက်ညံထဲမှာတတူတန်ခဲတွေပဲရှိပါတော့တယ်အတန်တိတ်ဖြက်စီရေးသမားတွေပဲကြံခဲ့ပါတယ်ဒါကိုအတီးပြုတ်ဖို့အနည်းဆက်ဆုံးသမိုင်းတွေကစစ်ပွဲအပြီးကမ်ဘောဒီးယားရဲ့အခြေအနေကိုလေ့လာကြည့်ကြရအောင်ကမ်ဘောဒီးယားကိုစိတ်ကူးထဲမှာမြင်အောင်ကြည့်လိုက်ပါအန်ကောဝစ်ဘုရားကျောင်းရဲ့ရှေးဟောင်းကြောက်တုံးတွေနေထွက်ချိန်မှာတောက်ပနေပါလိမ့်မယ်မဲခေါင်မြစ်ကြီးကဖြည့်ညှင်းစွာစီးဆင်းလို့စိမ့်ဆူနေတဲ့စပားခင်းတွေကလည်းမိုးကုတ်ဆောင်းပိုင်းကိုထိဆက်နေလို့ပြီးတော့အခြားတစ်ဖက်ကိုလည်းကြည့်လိုက်ပါဦးတောင်ကရုံးတွေတိတ်ဆိတ်သွားတဲ့တစ်တော်တွေဒံယာဒံချက်တွေမွာထနေပြီးပင်မနှွမ်းလျနေတဲ့မြေစီလာတွေ ဒါတွေဟာစိတ်ကူးရင်ပုံရိပ်တွေမဟုတ်ပါဘူးတကယ့်အမှန်တရားတွေပါကမ်ဘောဒီးယားရဲ့လက်ရှိအဖြစ်ပြက်တွေပါကမ်ဘောဒီးယားမှာဆယ်စုနှစ်ပေါင်းများစွာကြာခဲ့တဲ့ပြိပခတွေကခြံထားခဲ့တဲ့ကဘာမြေရဲ့ဒဏ်ရာအမှားရွတ်တွေပါကမ်ဘောဒီးယားကိုကြည့်ပြီးကျမတို့သင်ငန်းစာယူစရာတွေဂျူတီပြင်ဆင်လို့ရနိုင်တာတွေရှိပါတယ်အခုလက်ရှိမှာကမ်ဘောဒီးယားနိုင်ငံဟာအတိတ်ပြိပခတွေကနေခြံထားခဲ့တဲ့အန္တရာယ်တွေကိုရင်ဆိုင်ဖြေရှင်းနေရတော့ရှိပါသေးတယ်နိုင်ငံတကာမိုင်းရှင်းလင်းရေးအဖွဲ့တွေက1990နောက်ပိုင်းကနေစလို့အခုထိရှင်းလင်းနေရတော့မှာပဲတို့ပင်မဲ့တမ်းပေါင်းများစွာသောမြင်းမြုပ်မိုင်းနဲ့အခြားမပေါက်ကွဲသေးသောစစ်ကြံပစ္စည်းတွေဟာတချို့နေရာတွေမှာကျန်ရှိနေတော့မှာပဲဒါကြောင့်တချို့လေကွင်းစိုက်ပျိုးမြေတွေမှာအလောက်လောက်ကိုင်းနေရတဲ့တောင်သူလယ်သမားတွေအတွက်ချင်းချမှုအန္တရာယ်တွေရင်ဆိုင်နေရစေပဲဖြစ်ပါတယ်ဒါပင်မဲ့ကမ်ဘောဒီးယားမြေကြီးရဲ့မွားစာကျဲနေတဲ့အနာရွတ်တွေဟာအသက်ဝင်တဲ့ရှုခင်းတွေအဖြစ်ပြောင်းလဲလာခဲ့ကြပါတယ်။တနည်းအားဖြင့်ကမ်ဘောဒီးယားတွေမြေယာကိုပြန်လဲထူထောင်ခြင်းဟာသူတို့ရဲ့ဂုံတိတ်ခါကိုပြန်လဲဆယ်ယူခြင်းပဲဖြစ်ပါတယ်။ဆိုတော့ဒါကိုကြည့်ခြင်းအားဖြင့်ကမ္ဘာမြေကြီးဟာသူ့ကိုနားအလဲဆုံးလက်တွေရဲ့ဂရုစိုက်မှုနဲ့အချိန်ပေးပြုစုကုသပေးခြင်းကိုသာခံရမယ်ဆိုရင်ဒဏ်ရာတွေကလည်းရှင်ပြန်လာနိုင်တယ်ဆိုတဲ့သက်သေပါပဲ။
ဟုတ်ကဲ့ပါမြေမြုံမိုင်းနဲ့ပောက်ကွဲစေတဲ့သောပစ္စည်းတွေနဲ့ပတ်သက်ပြီးတော့တိထားစရာတွေတတိထားစရာတွေစောင်းရံရှောင်းရံလေးတွေရှိပါတယ်ရှောင်းရံတွေကတော့အဲ့ဒီမြေမြုံမိုင်းနဲ့ပောက်ကွဲစေတဲ့သောပစ္စည်းလိုတန်လျာရှိရာနဲ့မထီရမကန်ရမရွှေ့ရမီးမရှို့ရမဆူဆောင်ရညီမမြုပ်ရအရာဝတ္ထုတစ်ခုခုနဲ့မပစ်ပေါက်ရပါအနည်းရှိတဲ့နေရာတွေကိုသွာလာခြင်းမလုပ်ရပါတတိပေးအမှတ်သားကိုအမြဲကြည့်ပြုပါဆောင်းရံတွေကတော့မြေမြုံမိုင်းနဲ့ပောက်ကွဲစေတော့ပစ္စည်းလိုတန်လျာရှိရာနဲ့လမ်းလျှောက်နေရာမှာချက်ချင်းရပ်ပါအခြားသူများအားအနီးနားသို့မလာရန်တတိပေးပါအဲ့ဒီပစ္စည်းကိုမထိကိုင်းအနီးနားသို့မချင်းကပ်ပါနဲ့တင်လာရလမ်းကိုတိကျစွာကြည့်ပြီးတင်းအချိန်လမ်းတိုင်းတိကျစွာပြန်လျှောက်ပါလူကြီးဖြစ်ပါကအမှန်သာပြုလုပ်ပါဘေးရနေကင်းသည့်လမ်းနေ့စဉ်ဖြတ်သန်းထွက်လာသည့်လမ်းတို့ပြောက်တဲ့အခါထိုနေရာတွင်အနည်းရှိချောင်းကိုတတိပြုရန်အမှန်သာပြုလုပ်ပါထိုနေရာဒေသတွင်အနေရှိချောင်းကိုဒေတာအနာပိုင်းများမိတ်ဆွေတငယ်ချင်းများမိသားစုနဲ့ပြည်သူများကိုအကြောင်းကြပါ။ကဲဒီလောက်ဆိုမြေမြုံမိုင်းနဲ့ပတ်သက်ပြီးတော့ဘူးတူတာတချို့သိရှိသွားချလိမ့်မယ်လို့ထင်ပါတယ်။ကဲဒါကတော့မြေမြုံမိုင်းအနေနဲ့ပတ်သက်ပြီး PPN ကနေထုတ်လွှင့်တင်ဆက်ပေးသွားခဲ့တာပဲဖြစ်ပါတယ်။နားဆင်သူပရိသတ်များချက်နှစ်သက်ချလိမ့်မယ်လို့ထင်ပါတယ်။ဒီပိုင်းဟာအရေးကြီးလက်ညွန်ချက်နဲ့ပညာရေးဆိုင်ရာတည်ငင်းစကားတွေအတွက်နိုင်ငံတကာမိုင်းပညာရှင်အဖွဲ့အစည်းတွေရဲ့အနီးကပ်လမ်းညွှန်ချက်ဖြင့်ထုတ်လွှင့်ထားတဲ့အပီဆိုဖြစ်ပါတယ်။ PPN ကနေတင်ဆက်ပေးတဲ့ podcast တွေကိုနားထောင်ရတာကြိုက်နေတဲ့ဆိုရင် PPN ရဲ့ social media platform တွေဖြစ်တဲ့ Facebook, YouTube, Spotify နဲ့ Apple Podcast တို့မှာ like, share and subscribe လုပ်ခြင်းဖြင့်နောက်ထပ်အကြောင်းအရာအသစ်တွေတင်ဆက်ဖို့ပံ့ပိုးကူညီနိုင်ပါတယ်။ဆက်လက်ပြီးတော့ဒီနေ့ podcast အတွက်စကားလက်ဆောင်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။
ဒီနေ့တင်ဆက်သွားတဲ့ podcast အတွက်လက်ဆောင်လေးကတော့ကဗျာလေးတစ်ပုဒ်ပဲဖြစ်ပါတယ်။ရှေ့မှာတင်ဆက်ခဲ့ပြီးဖြစ်တဲ့ကဗျာကိုနောက်တစ်ခေါက်ပြန်လည်ဖတ်ပြရင်ဒီကနေ့ podcast ကနေနှုတ်ဆက်လိုက်ပါတယ်။ကျမဟာလှပတဲ့ပန်းလေးတစ်ပွင့်လိုလမ်းဘေးမှာပုန်းအောင်နေပါတယ်။ကျမဟာရှုံနုံနေတွင်မှာလည်းပုန်းကွယ်နေတတ်ပြီးမိုးရွာတဲ့အခါရွေရှားသွားတတ်ပါတယ်။ကျမဟာတိတ်ဆိတ်စွာနေလေးရှိပြီးပောက်ကွဲပြီးဆိုရင်လည်းအတန်ကြဲကြဲအော်တက်သေးတယ်ကျမဟာတိတ်တဆိတ်အန္တရာယ်ကိုလွယ်ထားတဲ့အတွက်ကျမကိုထိမိတဲ့သူတိုင်းဒဏ်ရာရနိုင်တယ်ဒါကြောင့်ကျမနာကိုဘယ်သူမှမလာစေချင်ဘူးကျမကိုဘယ်သူမှလာပြီးမထိတ်ကိုင်းစေချင်ဘူးဒါဆိုရင်ကျမကဘာပါလဲ